ပြည်တွင်းစစ်ရပ်တန့်နိုင်မှုနဲ့တစ်ဖက်သက်အပြစ်ခတ်ရပ်ဆဲနိုင်မှုရည်ရွယ်ပြီးတော့ဒီနှစ်ကုန်တဲ့အထိတစ်ဖက်သက်အပြစ်ရပ်ဆဲမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကဒီကနေ့ပဲကြေညာလိုက်ပါတယ်။ရခိုင်ဒေသအပါအဝင်သူတို့လက်ရှိလှုပ်ရှားနေတဲ့နေရာအလုံးမှာအပြစ်ခတ်ရိုက်ဆဲလိုက်တာဖြစ်လို့တပ်မတော်ဘက်ကလည်းအဲ့ဒီနေရာတွေမှာထိုးစစ်တွေထပ်မလုပ်ဖို့မျှော်လင့်ကြောင်းရခိုင်လက်နက်ကိုင်တပ်အေဘက်ကပြောပေမဲ့လို့တပ်မတော်ဘက်ကတော့သူတို့အနေနဲ့နယ်မြေရှင်းလင်းမှုတွေဆက်လုပ်သွားမယ်လို့ပြောပါတယ်။တပ်မတော်ဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့မှတ်ချက်တစုံတရာမပေးလို့ကြောင်းလည်းတုံ့ပြန်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ
်ညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ရခိုင်လက်နက်ကိုင် AA ကိုကန့်အဖွဲ့ MNDAA နဲ့တအောင်လက်နက်ကိုင် TNLA တို့ကဒီနေ့နေ့စွဲနဲ့ထုတ်ပြန်တဲ့သတင်းထုတ်ပြန်ချက်ဟာတပ်မတော်ရဲ့ထိုးစစ်တွေကိုရပ်တန့်သွားဖို့ရည်ရွယ်သလိုအပြည့်ခတ်ရစိညှိနှိုင်းနေတဲ့အတော်တွင်ယုံကြည်မှုတည်ဆောက်နိုင်အောင်ရည်ရွယ်ကြောင်းရခိုင်လက်နက်ကိုင် AA ရဲ့သတင်းပြန်ကြားရေးတာဝန်ခံခိုင်သူခါက VOA ကိုပြောပါတယ်
ဒီဟာကတော့ဒီအဓိကဥတည်ချက်တော့ဒီတွေ့ဆုံဆွေးနွေးနေကြတဲ့ကာလမှာဒီနှုတ်ဦးနှစ်ဖက်ကြားမှနေပြီးတော့ဒါယုံကြည်မှုတွေပို့ပြီးတော့ဒါဖြစ်လာအောင်ပေါ့နော်အဲ့ဒါကျွန်တော်တို့ဒီညီတော်မဟာမိတ်တွေဘက်ကကျွန်တော်တို့လုံနိုင်တဲ့အပိုင်ပေါ့နော်အဲ့ဒီဥစ္စာကိုကျွန်တော်တို့ဘက်ကလုပ်တာဖြစ်တယ်ဆိုတော့ကျွန်တော်တို့ဘက်ကလုပ်တယ်လို့မျိုးဒီတစ်ဖက်ကနေပြီးတော့ဗမာစစ်တပ်ဘက်ကလည်းပဲသူတို့လုံနေတဲ့ထိုးစစ်တွေကိုနော်ရလိုက်မယ်ဆိုလို့ရှိရင်တော့အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုဒါရပ်သွားနိုင်တာပေါ့
ညီနောင်မဟာမိတ်သုံးဘွဲ့ကတိုက်ပွဲတွေကိုအနိုင်ဆုံးဖြစ်အောင်ရှော့ချထားပြီးတပ်မတော်ရဲ့ထိုးစစ်တွေကိုခုခံကာဝယ်ရဲ့အနေထားသာဖြစ်ကြောင်းအခုထုတ်ပြန်ချက်ကလည်းရခိုင်ဒေသအပါအဝင်သူတို့လှုပ်ရှားနေတဲ့နေမီဒေသအလုံးမှာအပြစ်အခက်ရပ်ဆဲထားရဲ့ဆိုတာအသိပေးလိုက်တာလို့ခိုင်ဒုက္ခကပြောပါတယ
်အခုကဗမာစစ်တပ်ကသူတို့ဒီအပြစ်ခက်ရပ်ဆဲတဖက်သက်ကြီးညာထားတဲ့ဥစ္စာမှာဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရခိုင်ဒေသမပါဘူးသူတို့ကနောက်ပိုင်းတိုင်းစစ်တပ်နဲ့ချုပ်မပါဘူးအဲ့ဒါကြောင့်မို့လို့သူတို့ကနေပြီးတော့အဲ့ဒီဘက်မှာဒါအင်အားတွေအလုံးရင်နဲ့ဖိပြီးတော့မှတိတ်နေတယ်သူတို့ဒီဟာမျိုးကပြောမယ်ဆိုလို့ရှိရင်ဘုရားပေါ့နော်သူတို့ရဲ့ဒီအဓိကတိုက်ပွဲရပ်တန့်ထားတဲ့ဥတီချက်ကအကောင်ဘက်ကိုဥမတည်ဘူးဖြစ်နေတာပေါ့သူတို့အခုကျွန်တော်တို့ဘက်ကတစ်ခါတည်းကျွန်တော်တို့ဒီအပြစ်ခတ်ရစေးဒီရပ်တန့်ထားတဲ့အနေထားကအခုကျွန်တော်တို့ညီနောင်မဟာမိတ်သုံးဖွဲ့ရဲ့လှုပ်ရှားနေနေတဲ့အားလုံးပါတယ်ဆိုတဲ့အခါကျတော့ဒါဟိုအများကြီးဘုရားပေါ့နော်ဒါအကျိုးတရားမှုကပိုရှိတာ
စက်တင်ဘာ18ရက်ကလည်းကျိုင်းနှုံမြို့မှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ဖြစ်တဲ့ကချင်လက်နက်ကိုင် KIA တအောင်းလက်နက်ကိုင် TNLA ကိုကန့်အဖွဲ့ MNDAA နဲ့ရခိုင်လက်နက်ကိုင် AA တို့ကနှစ်ဖက်အပြစ်ခတ်ရစိစာချုပ်အတွက်ဆွေးနွေးခဲ့ကြပါတယ်ဒီပွဲမှာအပြစ်ချက်လက်မှတ်ရေးထိုးရေးနဲ့တက်နေရာခြားသားရေးအပါအဝင်အချက်9ချက်ကိုနောက်ဆွေးနွေးပွဲတွေမှာဆက်ဆွေးနွေးကြဖို့သဘောတူညီမှုရခဲ့ပါတယ်ဒါပေမဲ့လည်းဆွေးနွေးပွဲတွေကိုတိုက်ပွဲလုပ်ရင်ဆက်လုပ်သွားမလားဆိုတဲ့အပေါ်မှာအများစုကစိုးရိမ်နေကြတာလည်းရှိပါတယ်ဒါကြောင့်တင်းမာရဲ့သဘောထားတွေကိုတပ်မတော်ဘက်ကရှော့ချဖို့လိုကြောင်းခိုင်ဒုခကပြောပါတယ
်။ဟောဗမာစစ်တပ်ဘက်ကနေပြီးတော့အရင်သူတို့ကင်ဆွေးထားတဲ့ဟိုတင်းမာတဲ့သဘောထားတွေကိုသူတို့ဘက်ကနေပြီးတော့ဒါရှော့နိုင်မယ်ဆိုလို့ရှိရင်တော့ဟိုညှိနှိုင်းဆွေးနွေးတဲ့ဥစ္စာတွေမှာပို့ပြီးတော့ဒါဟိုမြန်မြန်ဆန်ဆန်နဲ့နေပြီးတော့ဟိုဖြစ်လာမှာပေါ့။ဟိုအခုကတော့ဒီသူတို့ကနေပြီးတော့ဒါတစ်ဖက်သားဥစ္စာပေါ့နော်ဒီတင်းမာတဲ့စကားတွေပြောနေတဲ့အခါကျတော့ဒီအချို့ကိစ္စတွေမှာညီညာရင်ဆွေးနွေးပွဲကရှေ့မရောက်နိုင်ဖြစ်နေတဲ့ဥစ္စာတွေလည်းရှိတာပေါ့
။ညီနောင်မဟာမိတ်သုံးဘွဲ့ကတလတာအပြစ်ခတ်ရစဲကြောင်းစက်တင်ဘာ9ရက်ကလည်းကြီးညာခဲ့ပါတယ်။အခုဒီနှစ်ကုန်ထိတက်တန်းထပ်တိုးလိုက်တာပါ။တပ်မတော်ဘက်ကလေးချင်းရဲစခန်းတွေကိုတိုက်တာ၊လေးချောင်းကနေတိုက်ခိုက်တာ၊စစ်ရှောင်းတွေကိုအကြောင်းပြုပြီးရိခါဖျက်တောက်တာတွေကိုလုပ်မဲ့ဆိုရင်ပြန်ပြီးခုခံကာဝယ်သွားမယ်လို့လည်းကြီးညာချက်မှာဖော်ပြထားပါတယ်။ညီနောင်သုံးဘွဲ့ရဲ့ကြီးညာချက်ထုတ်ပြန်တာနဲ့ပတ်သက်လို့တပ်မတော်ဘက်ကမှတ်ချက်တစုံတရာမပေးလို့ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကတော့အာသဘောထားမှတ်ချက်မှပြည့်ပြန်မရှိပါဘူးဗျာကျွန်တော်တို့ပြောထားကြတာပါဗျာကျွန်တော်တို့ရဲ့ဒီ20နှစ်ထောက်ပြန်ကြမှာဆိုင်အပိုင်960နဲ့ပတ်သက်လာရင်တော့ကျွန်တော်တို့ဒီတိုင်းကြည့်နေလို့မရပါဘူးအဲ့ဒါကျွန်တော်တို့ပြည်သူ့အတဲဝင်းစီရင်ခီပါလာတာတော့ပြီးရင်ကျွန်တော်တို့အုပ်ချုပ်မှုရာနေရာဆက်ဆက်ဟိုဒီကိစ္စရာတော့ပြည်သူလူထုကိုဝန်တော့ဝန်ပိုးဖြစ်စေတာတော့ဆိုတော့ကျွန်တော်တို့အာမလွဲမပြေပြန်လဲတိုက်ခိုက်သွားမှာဖြစ်ပါတယ်ရှမ်းရောက်ခဲ့မှာကတော့ဒီနေ့တော့ဖြည့်ဖြည့်တိုက်ပွဲဖြစ်ပွားမှုမကြားလိုက်ပါဘူးဗျာ
တပ်မတော်ဘက်ကနောက်ဆုံးအချိန်အပြစ်ခတ်ရစိကြီးညာချက်ထုတ်ပြန်ထားတာကတော့မနက်ဖြန်စက်တင်ဘာ27ရက်မှာအကုန်ဆုံးမှာဖြစ်ပါတယ်မြောက်ပိုင်းတိုင်းအရှိမြောက်တိုင်းအရှိပိုင်းတိုင်းအလဲပိုင်းတိုင်းနဲ့တရီဂန်ဒေတာစတဲ့စစ်တိုင်း၅ခုမှာအပြစ်ခတ်ရစဲကြောင်းတပ်မတော်ဘက်ကကြီးညာထားတာပါဩဂုတ်လ15ရက်ကနေတကြောပြန်ဖြစ်လာတဲ့တိုက်ပွဲကြီးကြောင့်ရှမ်းမြောက်မှာစက်တင်ဘာ4ရက်အထိရဲသား18ယောက်သေဆုံးပြီးအနည်းဆုံး28ယောက်ဒဏ်ရာရခဲ့ရလို့ကုလသမဂ္ဂလူသားချင်းစာနာရေးဆိုင်ရာညှိနှိုင်းမှုယုံ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နတ်ဆန်မြို့နယ်ဘက်မှာနောက်ဆုံးဖြစ်ခဲ့တဲ့တိုက်ပွဲကြီးကြောင့် ဒီတာကန်2000ကျော်လောက်ထွက်ပြီးတင်းချောင်ခဲ့ရပြီးအခုတော့သူတို့နေရက်ကိုပြန်သွားနေကြပြီလို့လဲကဲဆေးအဖွဲ့တွေကပြောပါတယ်